မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နဲ့မက္ကဆီကိုကြားလူဝင်မှုဆိုင်ရာလျှို့ဝှက်သဘောတူညီချက်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့မက္ကဆီကိုတာဝန်ရှိသူတွေပြောဆိုချက်ကွဲလွဲနေပါတယ်။တရုတ်ကုန်တွေပေါ်အခွန်တွေထက်ချအောင်မယ်လို့သမ္မတထရမ့်ကချင်းချောက်ပြောဆိုထားပါတယ်။ထိုင်းအာနာသိန်းစစ်ကောင်းဆောင်ဟာဒီကနေ့ဘရင်ရဲ့ထောက်ခံတီးပြီးချက်နဲ့ဝန်ကြီးချုပ်ဒုတိယတက်တန်တရားဝင်စတင်ပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။စစ်ဆောင်ဒုက္ခတွေသထောင်လောက်ခလုံးနေတဲ့ရခိုင်ပြည်နယ်ပုံနှံကျုံမြို့နယ်ကပောက်တော်ပြင်ဖုန်ကြီးကျောင်းကိုအာနာပိုင်နေဒီကနေ့ဝင်ရောက်စစ်ဆေးတဲ့သတင်းမှာကြားဖို့ရှိတာကတော့
ရေးအရာရှိနေဥပါတယ်လောကအရာရှိနေဥပါတယ်နောက်တက်မလို့ကအရာရှိငါဦးရှောင်းတော့ပြင်ပါတယ်တက်တော့ကိုဗစ်ကလည်းအရင်ကမှရှိတယ်ဆိုတော့
အမျိုးသားလွတ်တော်ကိုစလေဦးခင်မောင်းလာပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြာမှာပါဒါအပြင်ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့အစည်းအဝေးပွဲကိုမြန်မာတာဝန်ရှိသူတွေကကန့်ကွက်လို့ဖျက်လိုက်ရတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မမှာတော့မက္ကဆီကိုရဲ့ကွန်ဘီစီတွေအပေါ်အမေရိကန်ကအခွန်ကောက်ခံမဲ့နောက်ဆက်တွဲသတင်းတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရသတင်းတွေကိုကုကြကြော်သိန်းနဲ့မအီတန်းစင်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်နဲ့မက္ကဆီကိုကြားမှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံဆိုင်ဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းတင်ထားတဲ့သဘောတူညီချက်တစ်ခုကိုမကြခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကွဲလွဲနေပါတယ်။ဒါမဲ့လားတွေအတွင်းရွှေပြောင်းသူတွေဝင်ရောက်တဲ့အခြေအနေကိုနှစ်ဖက်လုံးကဆန်းစစ်လေ့လာသွားမယ်ဆိုတဲ့သဘောတူညီချက်တစ်ခုရှိထားတယ်လို့ Mexico City မှာတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mexico နိုင်ငံသားဝင်ကြီး Marcelo Ebrard ကပြောပါတယ်။အမေရိကန်နိုင်ငံထဲကိုနေဆက်ဖြတ်ပြီးဝင်တဲ့ရွှေပြောင်းသူအရေအတွက်တိတိတတ်တာရော့ကြမသွားဘူးဆိုရင်ဒေသတွင်းခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာသတ်မှတ်ချက်တွေမှာပိုပြီးပြင်းထန်တဲ့အပြောင်းအလဲတွေလုပ်ဖို့ဆွေးနွေးပွဲတွေပြန်လုပ်သွားမယ်လို့နှစ်ဖက်သဘောတူထားတယ်လို့လည်းဝန်ကြီးမာဆယ်လိုအဘရော့ကပြောပါတယ်။အဲဒီလိုအပြောင်းအလဲတွေလုပ်မယ်ဆိုရင်ပိုကြီးမားတဲ့တက်ရောက်မှုရှိလာနိုင်စေမယ်လို့လည်းဆိုပါတယ်။သမ္မတထရမ့်ကသူ့အဆိုအရအမေရိကန်နဲ့မက္ကဆီကိုကြားလူဝင်မှုနဲ့လူကြုံရေးဆိုင်ရာတိတ်ကိုရေးပါတဲ့နောက်ထပ်သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီးလို့တင်းလာနေအစောပိုင်းကပြောခဲ့တဲ့အပေါ်နှစ်ဖက်စလုံးမှာရှုပ်ထွေးမှုနဲ့စိုးရိမ်မှုတွေဖြစ်လာတာပါ။မက္ကဆီကိုတာဝန်ရှိသူတွေကတော့အဲဒီလိုသဘောတူညီချက်မျိုးရှိမထားဘူးလို့တင်းလာနေကညင်ပါတယ်။
အမေရိကန်ရွေးကောက်ပွဲရုရှားရဲ့ဆက်ဖက်မှုစုံစမ်းစစ်ဆေးချက်နဲ့ဆက်နွယ်ပြီးတော့လွှတ်တော်ရဲ့စင်ခေါ်ချက်တွေကိုလာရောက်ထွက်ဆိုဖို့ညှင်းဆုပ်ခဲ့တဲ့ရှေ့နေချုပ်ဝီလျံဘားနဲ့အင်ပြီးတော့အကြံပေးဟောင်းဒေါ်မဂန်တို့ကိုတရားစွဲရေးကိစ္စအောက်လွှတ်တော်မှတ်တွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေရပ်ဆိုင်းအောင်လို့သမ္မတဒေါ်နယ်ထရမ့်အရင်နဲ့တရားရေးမှာဝင်ရောက်နှောက်ယှက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပါမှတ်တမ်းထောက်ထားတွေကိုလွှတ်တော်မှတ်တွေကသိတင်နေကြတာပါ။အင်ပြီးတော့အကြံပေးရရှိဟောင်းမကန်းဟာမော်လာရဲ့အစီရင်ခံစာမှာအဓိကတက်တည်လေးဖြစ်ပါတယ်။ဒါပေမဲ့လည်းအင်ပြီးတော့ရဲ့ဆန္ဒအတိုင်းလွှတ်တော်ကော်မတီရှေ့မောက်မှာလာရောက်ထွက်ဆိုဖို့ညှင်းဆုပ်ထားပါ။သူ့ကမော်လာရဲ့အဖွဲ့ကနိုင်30ကြာတွေ့ဆုံမေးမြန်းခဲ့တဲ့အချိန်မှာတော့မော်လာကိုစုံစမ်းစစ်ဆေးရေးမှုအဖြစ်ကနေနှုတ်ထွက်ဖို့ထုတ်ပယ်ဖို့ထရမ့်ကသူ့ကိုဖိအားပေးခဲ့တဲ့အကြောင်းဒါပေမဲ့လည်းသူလက်မခံခဲ့တဲ့အကြောင်းရှင်းနေကြတဲ့တဆင့်အစိုးရရှိနေတယ်ကိုပြောပြခဲ့ပါတယ်။တင်းလာနေကတော့မော်လာရဲ့စုံစမ်းစစ်ဆေးချက်အစီရင်ခံစာပါအရေးကြီးအမှတ်တမ်းတွေကိုအနှံဖို့လွှတ်တော်နဲ့တရားရေးဌာနကြားသဘောတူညီချက်ရရှိခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းဖင်အနေနဲ့ဒီလနောက်ပိုင်းမှာသူနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲအစ်တွေမလုပ်ဘူးဆိုရင်တရုတ်နိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့နောက်ထပ်ကုန်ပစ္စည်းဒေါ်လာ325ဘီလီယံဘူးအပေါ်အခွန်တွေထပ်ချမယ်လို့ပြောလိုက်ပါတယ်။ဒီလနောက်ပိုင်းကျရင်ဂျပန်နိုင်ငံအိုဆာကာမြို့မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ခေါင်းဆောင်တွေအစည်းအဝေးလုပ်တဲ့အခါသမ္မတရှီနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတရားဝင်အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။G20 အစည်းအဝေးကိုဇွန်လ28ရက်နေ့နဲ့29ရက်နေ့တွေမှာကျင်းပမှာပါ။တကယ်လို့သမ္မတရှီကအဲ့ဒီအစည်းအဝေးကိုမတက်ဘူးဆိုရင်နောက်ထပ်ကုန်သွယ်ကုန်အစ်စ်တွေထပ်ချမယ်လို့သမ္မတထရမ့်ကဆိုပါတယ်။လက်ရှိမှာကိုပဲတရုတ်တင်ပို့ကုန်ဒေါ်လာဘီလီယံ200ဘူးအပေါ်ကုန်သွယ်ကုန်တွေတိုးမြင့်ချထားပြီးပါပြီ။တရုတ်နဲ့အမေရိကန်ကြားလာတော်ကြားလုပ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေဟာလည်းအနေအဆုံတော့လက်ရှိအချိန်မှာရပ်တန့်နေပါတယ်။နှစ်ဖက်အကြားသဘောတူထားတယ်လို့အမေရိကန်ဘက်ကယူဆတဲ့အချက်အများအပြားကိုတရုတ်ဘက်ကမလိုက်နာဘူးလို့အမေရိကန်ကဆွဆဲထားပေမဲ့တရုတ်ကတော့ဒါကိုညှင်းထားပါတယ်။ဒီနိုင်ငံကြီးဌာနကကုန်သွယ်ရေးစစ်ပွဲဖြစ်တာကိုမလိုချင်ပေမဲ့ဖြစ်လာရင်ရင်ဆိုင်ဖို့လည်းနောက်တွန့်မနေဘူးလို့ပြောပါတယ်
အာဖရိကအနောက်ပိုင်းနိုင်ငံဖြစ်တဲ့မာလီလယ်ပိုင်းဒေသကရွာတစ်ခုမှာလက်နက်ကိုင်အမျိုးသားတွေရဲ့တိုက်ခိုက်မှုကြောင့်တင်းလာနေညာတွင်ချင်းအနည်းဆုံးလူ95ရောက်လောက်အသက်ခံရပြီးတဲ့နောက်မှာတော့ပြည်ပတိုင်းသားအစုတွေအထင်းထင်းလင်းလင်းရှိကြဖို့အားလာမယ်ကတိုက်တွန်းထားပါတယ်။ဒိုခွန်တိုင်းသားတွေရဲ့ရွာကိုဖူလာနီတိုင်းသားလက်နက်ကိုင်တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်အနည်းဆုံးလူ19ရောက်ပျောက်ဆုံးနေတဲ့အကြောင်းမာလီစုရပြောခွင့်ရကဆိုပါတယ်။ဒိုခွန်လက်သမားတွေနဲ့ဖူလာနီမွေးမြူရင်သမားတွေကြားမှာနှစ်ပေါင်းများစွာဆက်ဆံရေးတင်းမာလာခဲ့ရတယ်ဖြစ်ပါတယ်။ဒီဒေသတွင်းကအိုကိုဆာကိုရွာကိုလည်းမတ်လ23ရက်နေ့တုန်းကလက်နက်ကိုင်အမျိုးသားတွေဝင်ရောက်တိုက်ခိုက်မှုကြောင့်ဖူလာနီတိုင်းသားအယောက်160လောက်သေဆုံးခဲ့ရပါသေးတယ်။ဒါဟာဒိုခွန်မဟုတ်ဆိုတဲ့လက်ချက်လို့ပြောဆိုနေကြပါတယ်ရှင်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068.3 5.19kHz 1995နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်ကာညနေပဲတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်နေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်ထားတယ်လို့တရားရှိသူတွေကိုတရားဆွဲဆိုရေးတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ်အငင်းပွားပွဲဥပဒေမူကြမ်းတရက်ပေါ်ဟောင်ကောင်မှာစန့်ကျင်ကန့်ကွက်တာတွေတိုးလာကြမှာပဲအခုလိုပြောလိုက်တာပါကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်နေအကြောင်းပြောတဲ့ပေါ်တရုတ်နိုင်ငံအကြီးဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့တုံ့ပြန်ပြောဆိုတာပါဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးသွားမယ်လို့ဒီကနေ့ပြောပါတယ်ရင်စင်ပြည့်စွက်ထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်တရားလုံးမှာဗိုလ်ဒူးတွေဆွေးနွေးဖို့စီစဉ်ထားပြီးဒီလအတွင်းမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်။ဥပဒေကြမ်းကိုကန့်ကွက်တဲ့ဆန္ဒပြပွဲကြီးတွေတနင်္လာနေ့ကဖြစ်ခဲ့ပြီးတဲ့နောက်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကအခုလိုပြောတာပါ။ဒီဥပဒေအရဆိုရင်တရုတ်၊မကောင်နဲ့ထိုင်ဝမ်လိုနိုင်ငံတွေစီကိုဟောင်ကောင်ကနေလူတွေကိုလွှဲပြောင်းပေးဖို့နိုင်မှာဖြစ်ပါတယ်။တရုတ်ပြည်မှာဟောင်ကောင်ကိုလုံးဝကွဲပြားခြားနားတဲ့တရားဥပဒေစနစ်ရှိတဲ့အတွက်တရုတ်ကိုလွှဲပြောင်းမယ်ကိစ္စပေါ်အထူးသဖြင့်ဟောင်ကောင်မှာကန့်ကွက်နေကြတာပါ။ဥပဒေမူကြမ်းပြင်ဆင်ဖြည့်ဆွက်ချက်တွေကိုကန့်ကွက်နေသူတွေကတော့ဟောင်ကောင်ရဲ့တရားစီရင်ဆိုင်ရာတရားလွတ်လပ်မှုကိုအပြောင်းအလဲလုပ်ထားတဲ့အချက်တွေကတိတိတတ်တာထိခိုက်လာလိမ့်မယ်လို့ပြောကြပါတယ်။ဒီတရားစီရင်ဆိုင်ရာတရားလွတ်လပ်မှုကိုဟောင်ကောင်ကျွန်းနဲ့ပြုတ်ပြီးမှကြားအဓိကကွာခြားချက်တစ်ခုအဖြစ်ထောက်လျှောက်သတ်မှတ်ထားကြတာပါ။
ထိုင်းပါလီမန်ကဝန်ကြီးချုပ်ဖြစ်မဲပေးရွေးချယ်ထားတဲ့အာနာသိန်းခေါင်းဆောင်ဘူချိုကြီးပရယုတ်ချန်ဝချာဒီနေ့ပြည်မင်းမြတ်ရဲ့ထောက်ခံဒီပိဆက်ရယူပြီးတော့ဝန်ကြီးချုပ်ဖြစ်ဒုတိယအကြိမ်တာဝန်ထမ်းဆောင်ဖို့တရားဝင်ကြေညာလိုက်ပါတယ်။အစိုးရရုံးမှကျင်းပတဲ့အခမ်းအနားမှာတော့ပရယုတ်ချန်ဝချာကထိုင်းပြည်ရင်ဝစီယာလောင်ကောင်းပုံရှိမှဒူးထောက်ပြီးတော့သုံးချိန်ဥညွတ်ပါတယ်။ထိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေအကျိုးအတွက်ဂုဏ်သိက္ခာဆောင်ထင်းပြီးတော့ရိုးသားစွာတာဝန်ထမ်းဆောင်မှာဖြစ်တဲ့ကြောင့်လည်းသစ္စာဆိုခဲ့ပါတယ်။2014ခုနှစ်မှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တဲ့စစ်အစိုးရရဲ့အုပ်ချုပ်မှုအခုအစိုးရဝန်ကြီးအဖွဲ့ဖွဲ့စည်းပြီးတော့စတင်တာဝန်ယူချိန်မှာဆုံးသတ်မှာလည်းဖြစ်ပါလိမ့်။ရွေးကောက်ပွဲမှာစစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ပါတီကအများစုအနိုင်မရခဲ့ပေမဲ့လည်းထိုင်းအထက်လွှတ်တော်အများစုကစစ်တပ်ကရွေးချယ်ခံထားတဲ့သူတွေဖြစ်တာကြောင့်သူတို့ထောက်ခံမှုနဲ့ပရယုတ်ချန်ဝါချကိုဝန်ကြီးချုပ်ဖြစ်ထိုင်းပါလီမန်မှာကျွမ်းလာဆန်းတော့ကရွေးချယ်ခံခဲ့ရလည်းဖြစ်ပါလိမ့်။
ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်ကဒန်ညူးမြစ်ထဲမှာပြီးခဲ့တဲ့လကတိမ်မောက်သွားတဲ့ရှုခင်းလှကြီးတင်ပေါ်အပျက်စီးတဲ့ကနေနောက်ထပ်အလောင်းတွေကိုကစဲလုပ်သားတွေဒီကနေ့ထပ်ရှာတွေ့ပါတယ်။အဲ့ဒီဖြစ်ရမှာတောင်ကိုရီးယားကမ္ဘာလက်ခီးတဲ့26ရောက်နဲ့ဟန်ဂရီနိုင်ငံသားတင်ပေါ်အမှုရန်နှစ်ဦးသေဆုံးသွားပါတယ်။တင်ပေါ်ကိုယ်ရယ်ပျက်စီးမသွားအောင်တင်ပေါ်ကိုရေထဲကနေဖြည်းဖြည်းချင်းဆက်ပြီးကမ်းပေါ်ဆွဲတင်နေကြပြီးတော့အဲ့ဒီမတိုင်ခင်မှာရှင်ကိုယ်သမားတွေကတင်ပေါ်မာလီမှုရဲ့အလောင်းကိုစပီးရှာခဲ့ကြပါတယ်။တင်ပေါ်ဝမ်းထဲမှာနောက်ထပ်အလောင်းတွေရှိနေနိုင်သေးတယ်လို့လည်းယူဆထားကြပါတယ်။မီလာ29ရက်နေ့ကပူကြီးတဲ့အပျော်စီးတင်ပေါ်နဲ့တိုက်မိပြီးတဲ့နောက်ရှုကင်းကြီးတင်ပေါ်နင်းမြုပ်သွားတဲ့ဘူဒါပက်စ်မြို့မားကတ်တဌာနမှာရေပေါ်ကရိန်းကြီးနဲ့တင်ပေါ်ကိုဆွဲတင်နေတာပါမိုးအပြင်းထန်ရွာနေတဲ့ညဘက်မှာတင်ပေါ်နှစ်ဆင်းတိုက်မိပြီးတဲ့နောက်လူ9ဦးကိုကယ်တင်နိုင်ခဲ့ပြီး6ယောက်ထက်မနည်းကျောက်ဆုံးနေဆဲရှိပါတယ်တိုက်မိတဲ့တင်ပေါ်နှစ်ဆင်းတဲ့ကအပျော်စီးတင်ပေါ်ရဲ့မာလီမှုဖြစ်သူယူကရိန်းနိုင်ငံသားကိုတော့ဘူဒါပက်စ်မြို့တော်မှာဆက်ပြီးဖမ်းဆီးထားဆဲဖြစ်ပါတယ်
လိန်ပြောင်းတာကိုဖြစ်ချင်တဲ့လိန်ပုံစံရွေးချယ်တာဟာတမန်ရိုးကြမိသားစုပုံစံကိုချင်းချောက်တဲ့ဆိုပြီးတော့ Vatican ခရစ်ယာန်ဘုရားကျောင်းကပေးချလိုက်ပါတယ်။လွတ်လပ်တဲ့စိတ်ခံစားချက်တွေလူကျင်စိတ်တွေကြောင့်သာစိတ်ဝေဝါးမှုဖြစ်ပြီးတော့ကုသနာအရကြားမလိန်ရွေးချယ်မှုဖြစ်ရတယ်လို့ Vatican နန်းတော်ကက်သလစ်ပညာရေးဌာနကတင်းနာနေမှာထုတ်ပြန်တဲ့တရားညွှန်းတဲ့အတ္တမှာဖော်ပြထားပါတယ်။လိန်လူလိန်ကွေးချစ်သူ LGBT တို့ကိုအတိမတ်ပြည့်ရဲ့လာအဖြစ်သတ်မှတ်ထားတဲ့ပ Pride Month ဖြစ်တဲ့ဂျွန်လမှာအခုလိုစာရင်ထုတ်ပြန်လိုက်တာကလင်းလူဆုံးမဲ့သူတွေနဲ့လိင်ပြောင်းထားသူတွေပေါ်မှာတိုက်ခိုက်မှုဖြစ်ပြီးတော့ LGBT အတိုင်းအဝိုင်းအပေါ်အာဃာတနဲ့တမင်ခွဲခြားဆက်ဆံရရောက်တဲ့ဆိုပြီးတော့ LGBT အတိုင်းအဝိုင်းကိုထောက်ခံတဲ့ Catholic ဘာသာဝင်တွေကချက်ချင်းစုစုလို့ပြစ်တင်ရှုံချပြောဆိုလိုက်ပါတယ်လူတရားရဲ့ကြားမှစတဲ့လင်ရွေးချယ်မှုဒါမှမဟုတ်ဘုသူကိုချစ်ချင်တယ်ဆိုတဲ့ရွေးချယ်မှုကြောင့်ပညာသင်ကြားနိုင်ခွင့်ကိုမထိခိုက်စေသင့်ဘူးလို့လင်တူဆောင်မဲ့သူအဖွဲ့ကFabrizio Marazzo ကပြောပါတယ်လိင်ရွေးချယ်နိုင်မှုဟာတဘာဝဝိသေသဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးတာဖြစ်ပြီးတော့ဒါကိုလေးစားကြရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ Vatican ကသတ်မှတ်ထားတဲ့ကျန်းမာဆိုတဲ့လိင်သတ်မှတ်ချက်တွေဟာစားနေပြီးတော့ရှိရွှေဖြစ်နေသလိုမွေးရပါလိင်နဲ့ထပ်တူမဖြစ်တဲ့လိင်ရွေးချယ်နိုင်တယ်ဆိုတဲ့လူတယောက်ရဲ့ရွေးချယ်နိုင်မှုကိုခေတ္တသိပ္ပံနည်းကြသတ်မှတ်ထားတာကိုလည်း Vatican ကလည်းလူရှုထားတယ်လို့လိင်တူလိင်ခွဲဆိုမဲ့သူအရေးထောက်ခံတဲ့ New Ways ဖခင်ကFrancis De Bernardo ကပြောလိုက်ပါတယ်ရှင
်။မက္ကဆီကိုပင်လယ်ကူးတွေက Dead Zone လို့တည်ထားကြတဲ့အောက်ဆီဂျင်လျော့နည်းလာတဲ့ရေပြင်အခြေဝန်ဟာဒီရသည်မှာစံချိန်တင်လွတ်နည်းအရွယ်စားရောက်လာလိမ့်မယ်လို့အမေရိကန်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနှစ်လူရသည်ကာလမှာ Dead Zone ရေပြင်အခြေဝန်ဟာစတူရန်ကီလိုမီတာ 2,000 ကျော်တိဖြစ်လာမှာမို့ဆလိုဗီးနီးယားနိုင်ငံအခြေဝန်လောက်ဖြစ်လာလိမ့်မယ်လို့အမေရိကန်သမုဒ္ဒရာနဲ့လေထုဆိုင်ရာအဖွဲ့ NOAA ကသိပ္ပံပညာရှင်တွေတနင်္လာနေ့မှာခန့်မှန်းပြောဆိုတာပါ။အဲ့ဒီအကျယ်ဝန်းအတိုင်းတကယ်တမ်းရှိလာမယ်ဆိုရင်တော့မှတ်တမ်းတင်ထားသမျှထဲမှာဒုတိယအကြီးဆုံး Dead Zone ပမာဏဖြစ်သွားမှာပါ2019ခုနှစ်ကစတူရန်ကီလိုမီတာ 22,900 အထိရောက်ခဲ့ပြီးအဲ့ဒါဟာတူရကီနိုင်ငံအရွယ်စားနီးပါဖြစ်ပါတယ်ရေတံခါးတွေအတွက်အောက်ဆီဂျင်အလုံးလောက်မရှိဘူးဆိုရင် Dead Zone ဖြစ်လာတာပါအဲ့ဒီအခြေအနေဟာရေထဲကတက်ရှိအားလုံးရဲ့ရှင်သန်မှုကိုချင်းချောင်းနေပြီးမက္ကဆီကိုပင်လယ်ကွေ့ကနေဖမ်းယူရရှိတဲ့ငါးပစွန်နဲ့ကနန်းအစီအတွက်ရော့ကျသွားစေနိုင်ပါတယ်ဒီပင်လယ်ခွေ့မှာပြင်းမြတ်ဒက်ဇွန်အရွယ်စားကစတူရန်ကီလိုမီတာ 1,000 ခွဲလောက်ပဲရှိပါတယ်။အဲ့ဒီအရွယ်စားကိုစတူရန်ကီလိုမီတာ 9,000 အောက်ကျော်ကြသွားအောင်လုပ်ဖို့အမေရိကန်ဖက်ဒရယ်နဲ့ပြည်နယ်တာဝန်ရှိသူတွေကတိပြုထားကြဘူးပါတယ
်။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့မအီတန်စင်တို့ကပြောပြသွားတာပါရှင်။သောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ 9:00 ကနေ 9:00 ခွဲထိ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါလေရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။တမရော်ကဝိုင်းထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကဆစ်ရှောင်ဒုက္ခသည်တွေခလုံးရနေရပေါရောပြင်ဖုံကြီးကျောင်းမှာအာနာပိုင်တွေကဒီကနေ့ဝင်ရောက်ဆစ်ဆီးခဲ့ပြီးတဲ့နောက်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ရခိုင်တမရော် AA နဲ့ဆက်နွယ်သူတွေရှိနိုင်တဲ့ဆိုတဲ့တန်ရရနဲ့ဝင်ရောက်ရှာဖွေဖို့ပြီးခဲ့တဲ့ရက်တွေမှာဆစ်တက်ကဝိုင်းထားတဲ့အတွက်လုံခြုံရေးဆိုရင်ဒါကြောင့်ဆစ်ရှောင်တထောင်ကျော်လောက်ကတော့စခန်းကနေထွက်ခွာသွားတယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်။အပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ပုံနှချုံမြို့နယ်ပေါက်တော့ပြင်ကြေးရွာကဘုံကြီးကျောင်းမှာခုံလုံနေကြတဲ့စစ်ရှောင်ဒုက္ခသည်တွေထဲမှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့ဆက်နွယ်သူရှိမရှိလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်အာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ကြအောင်စစ်ရှောင်စခန်းကိုရောက်ရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်က VOA ကိုပြောပါရစေ။
ဒီလိုမျိုးအခြေအနေကြီးကြီးပေါ်ပါပြီ။ရေးရရရှိနေဥပါတယ်၊လာဝကရရှိနေဥပါတယ်၊နောက်တက်မလော်ကအရာရှိ၊ငါဥရှောက်လောက်ပေါင်းပါတယ်။တက်တော့ကိုဗစ်ကလည်းအနည်းငယ်မှရှိသေးဆိုတော့ဝင်ရောက်စစ်စစ်တယ်။ဒါမှတော့မတွေ့ပါဘူး။သူတို့ကဒီမှာရှိတယ်၊ဆေးကုပ်ပဲတောင်းဝန်ထင်မှာဒုက္ခသည်တွေရောပြောနေတယ်။အဲ့လိုမျိုးတတိယတဲ့သဘောရှိတယ်။အဲ့ဒါကြောင့်သူတို့မှလည်းအပေါ်ကအမညာလို့ရတာ။
စစ်ဘေးဒုက္ခသည်စခန်းကိုတပ်မတော်ကစစ်ဆေးပြီးဝိုင်းရံသားရကိုဖယ်ရှားပြီးနောက်ပိုင်းမှာစခန်းချင်းတွေပုံမှန်ပြန်ဖြစ်သွားပြီလို့စခန်းတာဝန်ခံဆရာတော်တဘာဝနတိအရှင်ပညာဇောရကအခုလိုမိတ်ကြားပါတယ
်လက်ကြီးကတော့အေးဆေးတော့ပြီလို့ပြောလို့ရတယ်တောင်းရှိမှာကတော့ဘယ်လိုမှရှိတော့ဘူးအမေဒီတောင်းနဲ့၅ပါလုံး၆ပါလုံးတော့အကောင်မှရှိတယ်ရေဒီကောင်မှတော့သူရှိနေမယ်ညော်ဟဲ့စာရင်ညောင်းနေပါတော့သူရှိနေမယ်900လောက်နဲ့အကြောင်းကိုဝိုင်းရပိုက်ဆိုးထားတာကတော့တုံးပြီးပါပါဒီမှာဆက်ဆောင်ပြည်သူလေးဆိုင်ချမ်းသာသာနဲ့ရွာတွေဝင်ထွက်သွားလာတာလည်းပြန်လုပ်နေပါပြီ
တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့တမတော်ကလည်းလူအားချက်အရစစ်ဆေးမှုတွေလှုပ်ဆောင်တာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်ပေါက်တော့ပြင်ဘုံကြီးကျောင်းစစ်ဘေးဒုက္ခသည်စခန်းကိုတမန်နေ့လောက်ခံသက်ဖွဲ့တွေကနေမနေ့ကတည်းကအင်အားနဲ့ဝိုင်းထားတာကြောင့်တန်ခါတော်တွေစစ်ဘေးရှောင်ပြည်သူတွေအနေနဲ့စိုးရိမ်စိတ်တွေရှိနေခဲ့ကြတာပါ มันเองก็เลยก็ตั้งกันนี่พงศ์ยิ่งวิ่งกูวันท่าราเจ้าสู้ยิ่งเสียเนี่ยเสียงก็ส่งเจ้าสักครั้งกันนี่ถ้ามาทวีตเองส่งตัวเขาเรื่องสักครั้งตาวงการเสียรอแต่บางวันเดี๋ยวเช่นปีนี้สุราก็คู่ลุไม่เจ้าว่าเลย
ดูข้างในจะชิวกันแล้วจำเนี่ยบีเลยจำบังอีกเดี๋ยวบีจ่าเลยเราไม่ดีอ่ะนี่มาเปลี่ยนเราไม่ดีอ่ะจำเนี่ยกูยอมรับยังไงล่ะเราทำเนี่ยกูยอมรับไปแล้วเราไม่ดีอ่ะลูกจีวิวก็คือยอมเปลี่ยนได้แต่ทำเนี่ยเราชิวเลยดูเปลี่ยนน้อยลูกตัวนั้นนะการที่มุ่งชีวิตเนี่ยเลยขนาดมุ่งชีวิตเนี่ยปองปองดอมเนี่ยเลยตำรวจกันเนี่ยปองตัวเปลี่ยนพงศ์ยิ่งจังสกันด้วยเสียเสียบุจูซ่าเขยามาสกันตาวงกันเสียรอดีกันเลยอยู่ในพงศ์
ဆက်ဆောင်နေထိုင်တဲ့ပေါက်တော့ပြင်စစ်ဆောင်စခန်းမှာစန္ဒရိတ်ခံနေပါလာပြီလို့ဆရာတော်ကမိန့်ပါတယ်။ ชาวบ้านมีการยืนยันว่าเลขที่ใช้ย้ายขานในนี้ชาวตัวบาร์ว่าเราจะเลี้ยงสารเราต้องชี้เจอจ้ะทำไมดีเลี้ยงเราไปห้องนี้เราไม่ตีเจอจ้ะวะรู้อย่างนี้ก็ต่อแต่ท้องชาวเราเปลี่ยนมีเราไปแต่ท้องชาวอย่าวุ่นจะเราชี้ว่าดีเลยปีกระสุนละงานยังนี่ก็ปนุจมิวเนี่ยเท่ามาไต่บัวดิพี่บัวแค่บีจะหัดดังกันกาปูชีเปลี่ยนเจ็ดสัตว์เลยขนมจีสัตว์อยู่กู้อยู่ก็สิบปีตัวก็จะต้องทำจ่อฮะปอกตัวเปลี่ยนสิบปีชาวสกันเนี่ยปนุจมิวเอ ကျွန်တော်တို့ရဲ့ဒုက္ခတွေကိုကြောက်ရွံ့ပြီးစစ်ဘေးဒုက္ခတွေစခန်းကိုရောက်လာတယ်လို့ဘုံလူကျုံမျိုးနဲ့ပိုးရှိပြင်းမဟာမိတ်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ဒီခိုင်ပြင်းတဲ့အတွက်မြန်မာစစ်တပ်နဲ့အီလက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခကြောင့်စစ်ရှောင်းဥယျာဉ်၄တောင်းတထောင်ကျော်တိုးပွားနေတယ်လို့ဒုက္ခတွေရေးဖြစ်ရှင်းဖို့ကလည်းခက်ခဲတဲ့အခြေအနေမှာရှိနေပ
ကျွန်တော်ကလည်းတရင်တင်ပြပါမယ်။ထိုင်းနိုင်ငံချင်းမှမြို့မှာကျင်းပမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစီအဝေးပွဲကိုမြန်မာတာဝန်ရှိသူတွေကကန့်ကွက်မှုကြောင့်ဖြစ်လာရတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှာကိုတိုင်းရင်းသားတွေဘက်ကဆိုရင်းနေပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတမရော်နဲ့တွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးနိုင်ဖို့ဆက်လက်
CEO အဖွဲ့ရဲ့စီဝေးကိုထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တပ်မှုကတားမြစ်ပေးဖို့တောင်းဆိုခဲ့တာကြောင့်ထိုင်းအာဏာပိုင်တွေကပိတ်ပင်ခဲ့တာပါ။ ဒီ CWMA NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ EU အဖွဲ့တွေတာမကလက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်တက်ရောက်မှာဖြစ်တာကြောင့်မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဖြစ်ကြောင်းမြန်မာစစ်တပ်မှုကပေးပို့တဲ့စာမှာဖော်ပြထားတာဖြစ်ပါတယ်။ ကရင်မျိုးသား CEO KNU ရဲ့အထွေထွေအတွင်းရေးမှုဘရိုဆော့တာတို့မှုကဒီလိုတားမြစ်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပုံမှုခက်ခဲစေမှာဖြစ်ကြောင်းပြောဆိုပါတယ်။
တိုင်းရောင်းရီအကုန်လုံးကအစပြေရေတောင်းဆိုနေကြရတဲ့ဆိုပြီးလည်းရေဘုံမှာလိုချင်တဲ့အတိုင်းတာပနာများရလဲဖွဲ့ပြီးရက်တင်ပြီးတော့တိုင်းချောင်းတွေပါမူတည်ပြီးတော့ကျွန်တော်ကြားမှာသိသားတယ်လို့မှုရှိပြီလို့အပ်ပါတော့။ဒါကြောင့်ဒီလိုမျိုးMC
လက်မှတ်ရေးထိုးရတဲ့အဖွဲ့ရဲ့စီးရီးမှာလက်မှတ်ရေးမထိုးရတဲ့အဖွဲ့ပါတဲ့ကြောင့်ရက်ဆိုင်ရမယ်ဆိုတဲ့ပုံစံမျိုးဖြစ်လာတဲ့အခါကျတော့လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးတဲ့အဖွဲ့ကြားမှာ ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာဘုံရည်ကြည်ချက်ရှိဖို့လိုအပ်နေသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အားလုံးပါဝင်ရေးမူကိုလည်းမသွေးဖက်တင်ကြောင်းပြောပါတယ်။လောလောဆယ်မှာတော့ KNU က Damron နဲ့တွဲဆုံဖို့ဆောင်ရွက်နေကြောင်းဘရိုဆော့တာတို့မူကဆက်ပြောပါတယ်။
ဒီအရင်ကြီးရဲ့ဒီအင်ဖော်မယ်ဖြစ်ဖြစ်ကျွန်တော်တွေ့ဆုံလာတဲ့အပိုင်းကိုကျွန်တော်ကြည့်လာရရှာကြတာဖြစ်ပါတယ်။ယူကြည့်တာကတစ်ပတ်တွေ့ဆုံလာတဲ့အခြေခံရနေပြီးတော့ကျွန်တော်တို့
NCA ချေတန်ပြီးကျွန်တော်တို့ပြန်ပြင်ချင်းကြပြီးတော့အဲ့ဒီအခြေခံပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ပြင်ရင်လည်းတစ်ဖက်ရဆိုးဒီဆောက်ခံပြီးသားမှာဖြစ်ပါတယ်။ကျမ်းရော်နဲ့တွေ့ဆုံရင်ကြောက်ကြီးမြို့နယ်ထဲမှာကံလန်းဖောက်နေတဲ့ကိစ္စနဲ့ NCA သဘောတူညီချက်အရတမူးတွေတွေ့ဆုံဆွေးနွေးရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းပြောပါတယ်။ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လက်ရှိရန်နာနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ဖို့အတွက်အလို့တဘောဆွေးနွေးပွဲတွေကနေတဆင့်ဆောင်ရွက်ဖို့ပြင်ဆင်နေကြောင်း UPDJC အတွေ့အကြုံမှုအဖွဲ့ဝင်ဖြစ်တဲ့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်။ဇန်နဝါရီကတော့အခုလာမယ့်ဒီ 24 ရက်နေ့တွေမှာတော့
ดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีด
Bigger Laga Jimbare, Diana Lenegain Poirier, Teddy C. Wima, Ninja Lunganzima, Tiso Nirarigo, Jorabo, Low Puet Puene, NCE Lemami Ture Puri, Bowen Lazi Bode, Ninja Lunganzin, Diamanka C. Wi, BBCM, Puezi, Sanya Lilae, Low Puerigo, Puezi Kebade. Dila Nayagani, Konya Nima, Tisomu Jolai Sanya, Lopwe Siwego, Chimba Muma, Jimba Nangabeme, Konya Shima, Jimbame, BBCM Lila Y Sanya, Siwegaro, Danya Kangayara, Pibare, NCE Lemato Pori Jama, BBCM Duce Puezi Bo, the Boram Dunida Rile, Shinida, Pibare.
ဆိုတဲ့ဆင်းရဲရှင်ကချင်းစစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေတယ်လို့ချင်းနဲ့ဆင်းမြောက်မှာလဲစီပြိပခါတွေကတင်းမာနေသေးပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်ဒေဆုံးကြရတယ်လို့စစ်ဘေးကနေလွတ်ရအသက်လူထွက်ပြေးနေရလို့ ပြည်တွင်းစစ်မီးငိမ့်နိုင်ရေးတော်ဒါရှင်ရဲ့သဘောထားမြင်နေကိုလာမယ့်အင်္ဂါညဒရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို
VOA American အစံရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00ရက်တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးချက်ဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖယ်ဆက်ရအောင်ပါ။ မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုထဲတရားမဝင်ဝင်ရောက်လာနေတဲ့လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေကိုမက္ကဆီကိုအစိုးရကဟန်တာပေးဖို့နဲ့ထိအတွက်မက္ကဆီကိုပို့ကုန်နေပုံအမေရိကန်ကသွင်းကုန်ခွန်ပေးဖြတ်ပေးဖို့ဒေါ်နယ်ထရမ့်အစိုးရကသဘောတူညီမှုရယူခဲ့တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပေါ်မျိုးကကာကွယ်ပြောဆိုနေပါတယ်။ပြည်ခဲ့တဲ VOA ရဲ့တနမန်ရရသတင်းထောက် Sini Sings နိုင်ငံခြားရေးဌာနကနေပေးပို့ထားတဲ့သတင်းလောက်ကိုမခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ Latin America နိုင်ငံတွေကနေအမေရိကန်တောင်ပိုင်းနယ်စပ်ကိုဖျက်ချော်ပြီးတရားမဝင်ဝင်ရောက်လာသူတွေရဲ့ပြဿနာကိုနီးလန်းသိနဲ့ကင်တွယ်ဖြစ်ရှင်နေပြီးဒါဟာတနမန်ရင်းနှီးနဲ့အကောင်းဆုံးကင်တွယ်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောပါတယ်။
Those crossing the US southern border to seek asylum will be rapidly returned to Mexico.
American ပြည်တော်စုမှာခေလုံခွင့်ရယူဖို့အတွက်တောင်ပိုင်းနယ်စပ်ဖြတ်ဝင်လာသူတွေအနေနဲ့ Mexico နိုင်ငံကိုချက်ချင်းပြေးရမယ်။ခေလုံခွင့်လျှောက်ထားမှုတွေစီစစ်တာစောင့်ရမယ်။အရင်ကလည်းဓာမျိုးတွေတွေ့ခဲ့ရဘူးသလိုနေ့စဉ်လူ200လောက်စီစစ်တာရှိခဲ့ပူပါတယ်။အခုဒါကိုပိုပြီးအပြည့်အဝထိန်းချုပ်နိုင်ပါတော့မယ်။ Mexico နိုင်ငံကနေတဆင့် American ပြည်တော်စုရဲ့ဝင်ရောက်ဖို့ကြိုးစားသူတွေကိုတိတိတသာထိန်းချုပ်နိုင်မယ့်နည်းလမ်းဖြစ်ပါတယ်။
အရင်ကရှိခဲ့မှုတွေဆစ်ဆက်ညှိနှိုင်းမှုတွေနဲ့ဘယ်လိုများကွာခြားပါသလဲဆိုတဲ့အမေကတော့ဝန်ကြီးပွန်ပေယိုကသဘောတူညီချက်ရဲ့ခိုင်မာအကောင်းမှုမတူသလိုမက္ကဆီကိုဘက်ကစိတ်ပိုင်းပြတ်လိုက်ပါဆောင်ရွက်ရမယ်အနေထားတွေလည်းမတူဘူးလို့ပြောပါတယ်။သမ္မတကတွင်းကုန်ခွန်ချမှတ်ဖို့ချင်းချောက်ပြောဆိုတာတွေမလုပ်ခဲ့ရင်ဒီသဘောတူညီချက်ဖြစ်မလာနိုင်ဘူးလို့ပြောပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortigas ကလည်းအခုလိုပြောပါတယ်။
But we expect to see dramatic number reductions in the coming weeks and months, and I would say that
လာမယ့်သတင်းပတ်တွေလရဲ့တွင်မှာရွှေပြောင်းဝင်ရောက်သူအရေအတွက်တိတိတတ်တတ်ကြဆင်းသွားဖို့ကျမတို့မျှော်လင့်ထားပါတယ်။ဒီလိုဖြစ်လာဖို့အတွက်မက္ကဆီကိုအစိုးရအနေနဲ့လည်းတကယ်ကိုအခိုင်အမာအကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတာကိုပြောလိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့သဘောတူညီချက်ပါအချက်တွေအပြင်တခြားသဘောတူညီချက်ဘာမှရယူခဲ့တာမရှိဘူးလို့မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကပြောဆိုခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကမက္ကဆီကိုနဲ့လျှို့ဝှက်သဘောတူညီမှုရထားတာတွေရှိသေးတယ်လို့ပြောဆိုခဲ့ပါတယ်။
ဒီဘော်တင်းနောက်တယောက်ကသမရကိုအိမ်ပြီးတော့မှတနေ့တာနေနောက်ပိုင်းတော့ကမေးမြန်းခဲ့တာမှာတော့
Well, we have an agreement on some things that they will announce very soon. It's all done.
တင်းချောင်းရင်ထုတ်ပြန်ကြေညာမဲ့သဘောတူညီချက်တစ်ခုရှိပါသေးတယ်။သဘောတူထားပြပါပြီ။အတည်ပြုချက်ရောက်ဖို့ပဲလိုပါရောတယ်။ရလဲရမှာပါ။မရဘူးဆိုရင်လည်းကျွန်တော်တို့ဘက်ကသွင်းကောင်းကောင်းတော့မှမဟုတ်လဲ။တခြားဆောင်ချက်တစ်ခုကိုချမှတ်ဖို့စဉ်းစားသွားမှာပါ။ဒါပေမဲ့လုံးနေတဲ့နည်းလမ်းတစ်ခုပါ။သွင်းကောင်းကောင်းကြောင့်လက်ရှိဆက်ဆံရေးအခြေအနေတွေကြောင့်ပဲအခုလိုသဘောတူညီချက်ရယူနိုင်ခဲ့တာလည်းဖြစ်ပါတယ်။မက္ကဆီကိုသမရနဲ့လည်းကျွန်တော်မနေ့တုန်းကပဲစကားပြောခဲ့ပါတယ်
။တောင်ချာနေကအမေရိကန်နဲ့ပူးတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မက္ကဆီကိုအစိုးရအနေနဲ့ဂွာဒီမာလာနိုင်ငံနဲ့ထိစပ်နေတဲ့တောင်ပိုင်းနယ်စပ်တစ်လျှောက်မှာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်အား6000ဖြန့်ကျက်ချထားမယ်အကြောင်းနဲ့ဆောင်ရွက်ချက်တွေအောင်မြင်မှုရှိမရှိဆိုတာကိုလည်း45ရက်ပြည့်တဲ့အချိန်မှာနှစ်နိုင်ငံစလုံးကပြန်လည်တုံ့ပြန်သွားမယ်အကြောင်းဖော်ပြထားပါတယ်။နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့တာကြောင့်အမေရိကန်ကတနင်္လာနေ့မှာစတင်ချမှတ်ဖို့ပြင်ဆင်ထားတဲ့မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ကုန်စီးကျမှုကိုသမ္မတထရမ့်ကအချိန်အကန့်အသတ်မရှိဆိုင်းငံ့ပေးခဲ့တာဖြစ်ပါရဲ့ရှင်
။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကြောင့်မက္ကဆီကိုနိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားအခြေအတင်းဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုမခင်ဖြူတွေကတင်ပြသွားတာပါရဲ့ရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာ Intel Set 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုတော့ကြာရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါဦ
း။မက္ကဆီကိုနဲ့အမေရိကန်ကြားမှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းတင်ထားတဲ့သဘောတူညီချက်တစ်ခုကိုမကြာခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကိုယ်လွှဲနေပါတယ်။လာမယ့်လတွေအတွင်းရွှေပြောင်းသူတွေဝင်ရောက်တဲ့အခြေအနေကိုနှစ်ဖက်လုံးကဆန်းစစ်လေးလာသွားမယ်ဆိုတဲ့သဘောတူညီချက်တစ်ခုရှိထားတယ်လို့မက္ကဆီကိုစီးတီးမှာတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မက္ကဆီကိုနိုင်ငံသားဝင်ကြီးမာဆယ်လိုအဘရော့ဒ်ကပြောသွားပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်စစ်ပတ်တာကိုဆန်းစစ်စီးတာနဲ့ဆွနေပြီးလွှတ်တော်ကစစ်ခေါ်တာတွေကိုလာရောက်ထွက်ဆိုဖို့ညှင်းဆဲခဲ့တဲ့ရှေ့နေချုပ်ဦးလျံဘားနဲ့အင်ဂျီရောအကြံပေးပုဂ္ဂိုလ်ဟောင်းဒွန်မက်ဂန်တို့ကိုတရားဆွဆိုရေးကိစ္စအောက်လူတော်အမတ်တွေဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားရေးစုံစမ်းစစ်တာတွေရပ်သွားအောင်တမရဒေါ်နယ်ထရမ့်အနေနဲ့တရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့တာမျိုးရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစာပါမှတ်တမ်းထောက်ထားတွေကိုလွှတ်တော်အမတ်တွေကတည်ကျင်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်နေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။ရာဇဝမှုကျူးလွန်ထားတယ်လို့တမ်းများရှိသူတွေကိုတရားဆွဲဆိုရေးတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ့်အငင်းပွားပွဲဥပဒေမူကြမ်းတရားပေါ်ဟောင်ကောင်မှာစတင်ကန့်ကွက်တာတွေတိုးလာနေချိန်မှာပဲအခုလိုပြောလိုက်တာပါ။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်နေကြောင်းပြောတဲ့ပေါ်တရုတ်နိုင်ငံသားဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်ပြောဆိုသွားတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကြမ်းကိုလွှတ်တော်မှဆွေးနွေးသွားမယ်လို့ဒီကနေ့ပြောထားပါဗျ။ထိုင်းလွှတ်တော်ကနေဝန်ကြီးချုပ်အဖြစ်မဲပေးရွေးချယ်ထားတဲ့အာနာသင်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဖရစ်ချန်တို့ကြောင့်ဒီကနေ့ထိုင်းပြည်ရင်ရဲ့ထောက်ခံအတည်ပြုချက်ရယူပြီးဝန်ကြီးချုပ်အဖြစ်ဒုတိယအကြိမ်တာဝန်ထမ်းဆောင်ဖို့တရားဝင်ကြေညာလိုက်ပါပြီ။အစိုးရရုံးမှကျင်းပတဲ့ကဏ္ဍတွင်ပရယုချန်တို့ချာကထိုင်းပြည်ဝစီရလောင်ကွန်းပုံရှိမှဒုထောက်ပြီး၃ချိန်ဦးညွတ်ပါတယ်။ထိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေအကျိုးအတွက်ဂုံတိတ်ခါဆောင်ထိန်ပြီးရိုးသားစွာတာဝန်ထမ်းဆောင်သွားမယ်ကြောင်းသစ္စာဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကုကြကြောသိန်းကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကုဇော်ဝင်းလိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါသေးရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington. From Washington, this is